ီတပတ်တော့တဘာဝဝင်းကျင်ညဉ့်ညမ်းမှုအန္တရာယ်ရောပါစေဖို့အတွက်တီထွန်လိုက်တဲ့အိုးဟိုလို့နာမည်ပေးထားတဲ့စားလို့ရတဲ့ဘူးကလေးတွေအကြောင်း Righteous သတင်းသဘုတ်ကိုကိုးကားပြီးပြောပြပေးပါပါ။အရေးတွေကိုစားလို့ရတဲ့ဘူးလေးတွေတဲ့ကိုထည့်ထားမယ်ဆိုရင်ဒီဘူးတွေကိုလွန့်ပစ်စရာမလိုတော့ပါဘူး။အခုဓာတုပစ္စည်းမပါဘဲတဘာဝပစ္စည်းတွေနဲ့လှုပ်ထားတဲ့စားလို့ရတဲ့ဘူးမျိုးပေါ်နေပါပြီ။ဘူးလို့ပြောပေမဲ့သူက jelly လုံးလေးတွေနဲ့တူတဲ့အရေးလုံးကလေးတွေပါ။ဒီဘူးကလေးတွေဟာဘူးပေါင်းလို့လုံးဝိုင်းပြီးအရေးမျိုးစုံထည့်ထားလို့ရပါတယ်။သူတို့ကိုတနည်းမှာပလတ်စတစ်ဘူးတွေအစားသုံးလနှိုင်းလိမ့်မယ်လို့တီထွင်သူတွေကမျှော်လင့်ထားပါတယ်။အထဲကိုဖောက်ပြီးမြင်ရတဲ့အရေးလုံးကလေးတွေထဲမှာရေရိုးရိုးကိုဖြစ်စေအနံ့အရသာထည့်ထားတဲ့ရေကိုဖြစ်စေထည့်နိုင်ပါတယ်။ဒါကြောင့်လန်ဒန်မြို့တော်မှာကျုံနေရတဲ့ပလတ်စတစ်ရေဘူးပေါင်းများစွာနဲ့ပြည့်နေတဲ့အမှိုက်ပြဿနာကိုတနည်းတစ်လမ်းနဲ့ဖြေရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်နေတာပါ။ဒီဘူးကလေးတွေကိုဘာကြောင့်စားလို့ရတာပါလဲ။လန်ဒန်မှာအခြေစိုက်တဲ့ Skipping Rocks Lab တခွဲခန်းလေးကိုထူထောင်ခဲ့တဲ့ပြည်သူကအင်ဂျင်နီယာလည်းဖြစ်ဒီဇိုင်းတီထွန်သူလည်းဖြစ်တဲ့ Rodrigo Garcia Gonzalez ကအခုလိုရှင်းပြပါတယ်
။ It's a membrane made of seaweed that can
ကိုငါရေမောင်းနဲ့လုပ်ထားတာပါ။အထက်မှာရေဖြစ်ဖြစ်ဘယ်လိုအရေမျိုးဖြစ်ဖြစ်ထည့်လို့ရပါတယ်။သူက Ignite လို့ခေါ်တဲ့အညိုရောင်ရေမောင်းကနေထုတ်ထားတာဖြစ်ပါတယ်
။ Rodrigo ဟာ Kingston Tech တို့မှာ Product Design ပညာရပ်ကိုသင်ကြားပေးနေတဲ့တူဖြစ်ပါတယ်။သူမှာမှတ်ပုံတင်ထားတဲ့ကိုယ်တိုင်တီထွန်ထုတ်လုပ်တဲ့ပစ္စည်းအတော်များများရှိပါတယ်။ National Dyson Design စုအပါအဝင် British နဲ့ Europe ပြည်သူကဆန်ရစုအတော်များများလည်းရရှိထားသူဖြစ်ပါတယ်
။ We start with the seaweed as a raw material, but then there is a kind of like a several steps that is part of kind of like how we make this.
ကျွန်တော်ကရေမှော်ကိုကုန်ရအနေနဲ့စသုံးပါတယ်။အခုလိုအလုံးလေးတွေဖြစ်လာဖို့ရောအရေးထည့်လို့ရအောင်ခန်းနိုင်ရေးရှိဖို့ရောလောက်ရတဲ့အစင်ကတော်များပါတယ်အခုတော့တကက်ကိုခိုင်ခိုင်ခန့်ခန့်ဖြစ်လာပါပြီဒီဘူးလေးတွေကအရေးထက်တာကိုခံနိုင်ဖို့လိုသလိုတချင်ထဲမှာလည်းပါဇက်ထက်ရောက်သွားရင်လေချောင်းထက်နစ်မနေအောင်ဖန်တီးရတဲ့အင်ဂျင်နီယာအလုပ်ပါဒါကိုအထက်နှစ်ထပ်လှူထားနိုင်အောင်လဲကျွန်တော်တို့ကြိုးစားနေပါတယ်တကယ်လို့အိတ်ထက်ထည့်သွားမယ်ဆိုရင်လည်းအခွန်နှွာပြီးအထက်ကအရေးကိုတောက်လို့ရအောင်လုပ်နေတာပါအ
ိုးဟိုအရေးလုံးကလေးတွေကိုဗြိတိန်နိုင်ငံလန်ဒန်နဲ့အမေရိကန်အနောက်ချမ်းဆန်ဖရန်စစ္စကိုမြို့တွေမှာအထူးဝယ်ရခြင်းပါပြီးနမူနာပေးတဲ့အခါမှာရေနဲ့အတူဘူးကိုပါတစ်ခါတည်းစားလို့ရရမှုတန်အန်တော်ဖြစ်ခဲ့ကြသလိုတဘာဝဝင်းကျင်ထိမ့်သိမ့်ရဲ့အတွက်သိပ်ပြီးအဖိုးတန်တဲ့တီထွင်မှုတစ်ခုလို့မှတ်ချက်ပေးကြပါတယ်ဟုတ်ပါတယ်ဒီဘူးကွန်တွေကိုမစားဘဲလွှင့်ပြမယ်ဆိုရင်တို့ဟာရေမောနဲ့လှုပ်ထားတာမှုသတင်းလေးပတ်တာတစ်လကနေတစ်လခွဲလောက်အတွင်းမှာပဲတဘာဝအလျောက်ပျက်စီးသွားနိုင်တာမှုပါSkipping Rocks Lab ကအိုဟိုဘူးထုတ်လုပ်ရေးတာဝန်ခံတဦးဖြစ်တဲ့ Lissy Hosinger ကတော့သူ့ရဲ့ဘူးတွေဟာတဘာဝဝင်းကျင်တန့်ရှင်းအောင်အကူအညီပေးနိုင်တယ်လို့ပြောပါတယ်
။ Most people just grab a bottle of water, hold it for 5 minutes, drink it, throw it away.
ဒီဘူးဘူးဆိုရင်လူများစုအတွက်ကသူတို့လက်ထက်မှာ5မိနစ်လောက်ပဲထားတာပါ။တောက်ပြီးတော့လွှတ်ပြစ်လိုက်ကြတာပဲလေ။အဲ့ plastic ဘူးကနောင်အနှစ်900လောက်ထိပျောက်ပြတ်မသွားပါဘူး။ဒီတော့ဒါကိုဖြေရှာဖို့လုပ်တဲ့အခါမှာအခုကျမတို့လုပ်တာကပတ်ဝန်းကျင်အတွက်အသင့်ရှင်ဆုံးနည်းပါပလတ်စတစ်အိတ်ထဲထည့်ထားတာကိုမမြင်ကျင်တော့အခုလိုမျိုးအရေးထည့်တဲ့နည်းဆိုရင်အရေးကိုအရေးတိုင်းတောက်တဲ့သဘောပါ
လန်ဒန်ကသိမ်းစမစ်တလျှောက်ပြီးခဲ့တဲ့နှစ်တုန်းကစစ်တမ်းကောက်ခဲ့ရမှာတလအတွင်းသိမ်းဆီးနေရတဲ့ပလတ်စတစ်ဘူးကွန်က4000ကျော်လောက်ရှိနေတယ်လို့လန်ဒန်မြူနစ်စပယ်ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါကြောင့်ရိုဒရီဂိုတို့အဖွဲ့က2019ဧပြီလဆန်းမှာသူတို့တီထွန်ထားတဲ့အိုးဟိုအရေးလုံးကလေးတွေကိုမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။လွှတ်တော်သဘာဝဝင်းကျင်ကော်မတီဥက္ကဋ္ဌလီယွန်ကိုပွားကတော့ဒါဟာဝင်းကျင်ညဉ့်ဉန်းမှုအတွက်အပြေရှာနေတဲ့အထက်ကကောင်းတဲ့တစ်ခုဖြစ်ပေမဲ့ဒါနဲ့ပဲအပြေရပြီဆိုတာမျိုးတော့မဟုတ်သေးပါဘူးလို့ပြောပါတယ်။ယထာဘူတာတွေလိုလူများသွားလာတဲ့နေရာမျိုးတွေအတွက်ရေပြန်ပြီးဖြစ်ပေးနိုင်တဲ့ဘူးမျိုးတွေတော့လူနေသေးတယ်လို့ဆိုပါတယ်။ရိုဒရီဂိုကတော့သူ့ဘူးကတစ်ခါသုံးပုံစံပဲဖြစ်နေသေးတယ်လို့ပြောပါတယ
်။ Every year we consume almost 10% more plastic bottles than the previous year. And it's a new product.
ဒါညလို့ကြည့်မှဆိုရင်တစ်နှစ်တစ်နှစ် plastic သုံးတာဆယ်ရာခိုင်နှုန်းလောက်ပိုပိုလာတာတွေ့ရပါတယ်။အခုကျွန်တော်တို့ရဲ့ပစ္စည်းကနောင်လာမယ့်ဆယ်စုနှစ်တွေလောက်မှာပဲလူတွေနေ့တိုင်းသုံးတဲ့ပစ္စည်းတမျိုးဖြစ်လာဖို့ရှိပါတယ်။အထူးသဖြင့်ရေကိုစောက်ကြမယ်ဆိုရင်ဒီလိုပုံစံမျိုးဖြစ်လာဖို့ရှိပါတယ်။အိုဟိုဟာပလတ်စတစ်ဘူးအလုံးအတွက်ဥပမာ ပြန်ပြီးဖြစ်လို့ရတဲ့ဘူးနေရမျိုးမှာတော့အစားထုတ်နိုင်မယ်မထင်ပါဘူး။ဒါပေမဲ့ခဏလေးသုံးမဲ့ဘူးမျိုးအတွက်ဆိုရင်တော့ဒါကအကောင်းဆုံးဖြစ်မှာသိကြပါရစေ
။ Skipping rocks ဟာအိုးဟိုကိုတီထွန်နိုင်ဖို့အတွက်အချိန်၃နှစ်ယူခဲ့ရပါတယ်။အခုအခါမှာတစ်နေ့ကိုဘူး2000လောက်ပဲထုတ်နိုင်သေးတာဖြစ်ပြီးဂူးတယ်ပိုးပြီးကောင်းအောင်ကြိုးစားနေပါတယ်လို့လစ်စီကပြောပါတယ်။
So at the moment it's a semi-manual process. So there is a machine involved, but it's
ကုလလောဆက်မှာထုတ်နေတဲ့ပုံစံကဆက်ကိုပဲလုံးဝသုံးတာမျိုးမဟုတ်သေးပါဘူး။ဆက်နဲ့လုပ်ပေမဲ့လူကလိုက်လုံနေရတာများပါတယ်။ဒါကြောင့်မလို့တနေ့ကိုအရေးလုံး1000ကနေ2000လောက်အထိပဲထုတ်နိုင်သေးပါတယ်။တကယ်လို့ဆက်နဲ့ကြီးပဲလုံးလာနိုင်မယ်ဆိုရင်တော့တနေ့ကို3000လောက်ထုတ်လာနိုင်မှာပါ
။သူတို့ကုမ္ပဏီကစားသုံးသူပရိသတ်အမျိုးမျိုးအတွက်စဉ်းစားပြီးထုတ်လုပ်ဖို့လုပ်နေပါတယ်။ဒီထဲကအပြေးပြိုင်ပွဲလိုပွဲမျိုးတွေမှာလတ်စတိတ်ရေဘူးဟောင်းပြဿနာကတိတ်ပြီးကြီးမားနေတာမို့ဒါကဘာအဓိကဦးစားပေးတယ်လို့ရေရှည်ခံမဲ့ဆိုင်ပေါ်တင်ရောင်းနိုင်မဲ့အနေအထားထိပါရောက်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ
် We're still working on things like extending the shelf life
Tomorrow ရဲ့အိုးဘူးဘူးတွေကိုဆိုင်ပေါ်မှာတင်ရောင်းနိုင်အောင်လို့အထူးပါပုံစံမျိုးမျိုးနဲ့လုပ်နိုင်မှုစူးစမ်းနေတော့မှရှင်တကယ်လို့သာရေရောဘူးရောတစ်ခုလုံးကိုဝါစာပြစ်ချင်လာတဲ့မာရသွန်ပြေးပွဲလိုနေရာမျိုးအတွက်ဆိုရင်တော့အခုလိုပုံစံကိုပဲပိုကောင်းအောင်ထွင်ဖို့လုပ်ရမှာပါ
Skipping Rock Lab Company ဟာအိုးဟိုဘူးတွေကိုပုံစံအမျိုးမျိုးနဲ့ထုတ်နိုင်ဖို့အတွက်စဉ်းစားနေကြသလိုဒီဘူးတွေထဲမှာအရက်ပါဝင်အရေးအမျိုးမျိုးကိုပါထည့်နိုင်ဖို့လဲစူးစမ်းနေကြပါတယ်။ EIT ဥရောပတီထွင်မှုနဲ့နည်းပညာတက္ကသိုလ်က Climate KIC အစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ Skipping Rock Lab ဟာ2004ခုနှစ်မှာသဘာဝဝန်ကျင်ဆိုင်ရာနိုင်ငံတကာနည်းပညာဆုကိုရခဲ့တယ်လို့2015ခုနှစ်မှာ SEA ဆုနဲ့2016ခုနှစ်မှာUK Energy Club ဆူရီကိုရခဲ့ပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြပါဦးနော်